အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဇန်နဝါရီလမှာရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရာမှာယူကရိန်းနယ်စပ်ပြင်းမာမှုရောပေါ်ရေးတန်တမာရေးအရာဖြည့်ရှင်းပေးဖို့ကြိုးပမ်းမှာဖြစ်ကြောင်းအမေရိကန်အစစ်မြင့်အရာရှိတဦးကပြောပါတယ်။တန်တမာနီလန်းနဲ့ဆက်နိုင်ဖို့အမေရိကန်ဘက်ကပြင်ဆင်ထားပြီးတစ်ချိန်တည်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ဖို့ဆက်လုပ်မယ်ဆိုရင်တုံ့ပြန်ဖို့လည်းအသင့်ရှိကြောင်းဗိုလ်ထုတွေမှာပဲသတင်းတောက်တွေကိုပြောလိုက်ပါတယ်။ဇန်နဝါရီလ10ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအစစ်မြင့်ဆွေးနွေးပွဲကျင်းပလိမ့်မယ်လို့ခန့်မှန်းနေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းကနေဆွေးနွေးဖို့ရုရှားသမ္မတကကန့်လန့်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားတပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးဟာဒါဒုတိယအကြိမ်ဆွေးနွေးကြတာပါ။ပထမအကြိမ်ဆွေးနွေးခဲ့တဲ့ဒီဇင်ဘာလ3တဝိုက်မှာတော့ရုရှားနဲ့ဇက်မှာရုရှားတပ်9000လောက်စုဝေးနေကြောင်းကျူတူကရိုက်ကူးထားတဲ့ထောက်လိုက်ဓာတ်ပုံတွေကိုအခြေခံပြီးခန့်မှန်းထားပါတယ်ခင်ဗျာ။